ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့ဒီ monkey pox လို့ခေါ်တဲ့မြောက်ကျောက်ယောဂရုပ်တရက်ပူဆက်မှုတွေတစ်စုံတရာနိုင်ငံတကာမှာရှိလာတဲ့အနေအထားမှာဒီအခုနောက်ဆုံးမှာပေါ့နော်ဘယ်လောက်ထိစုံရတဲ့အနေအထားရှိပြီးတော့မြန်မာနိုင်ငံအတွက်ရောဘယ်လိုစုံရမှုအနေအထားရှိလဲဆိုတာကိုအဓိကဆွေးနွေးမှာဆိုတော့အရေးအကြီးဆုံးဆိုရင်ဆရာကြီးဘာကနေစပြီးတော့ရှင်းပြခြင်းပဲ
ဒီ monkey pox ဆိုသုံးတာပေါ့နော်ဆိုမြောက်တွေမှာဖြစ်တဲ့ကျောက်ယောဂပေါ့လေအဓိကတော့အဲ့ဒီယောဂပုံမှန်အားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ဈေးပညာစကားလုံးရပြောရင်တော့ zoonotic disease လို့ခေါ်တာပေါ့နော်ဟိုလူကနေသူ့ကိုကူးတာအရန်ရှာပါလေတရိတ်ဆန်နေတဆင့်လူကိုကူးတာပါလို့ဆိုပြီးတော့သတ်မှတ်တဲ့ disease တစ်ခုပါဆိုတော့ဒီယောဂကဘလောက်ကြာကြာတွေကရှိနေပြီလဲဆိုတော့လေကျွန်တော်တို့လည်းအမှန်တရားပြောရင်တော့အေးချာကြီးတော့မသိဘူးရဒါပေမဲ့အဓိကသိလိုက်တဲ့အပိုင်းကတော့1950ကျော်ပါဝင်ခြင်းနဲ့တူပါတယ်ဆိုတော့သူကနေစသတိထားမိတာကနေစပြီး80ကျော်မှာသူတို့စပြီးတော့ဒီဟာကဒီ small pox ဆိုပြီးတော့တွေ့တယ
်မြန်မာလိုဆိုရင်တော့ကြောက်ယောဂါပေါ့ဆရာနော
်ကြောက်ယောဂါပေါ့နော်မြောက်တီထဲမှာဖြစ်နေတဲ့ကြောက်ယောဂါပေါ့လीဆိုတော့တကယ်တော့သူကမြောက်တီထဲမှာတော့ဖြစ်ချင်ဖြစ်နေပါလားကျွန်တော်တို့ကဒီမြောက်တီသွားကြည့်နေမှာမဟုတ်တာလीဆိုတော့ဒီလိုအခုလေးတွေပေါက်မယ်ရေကြီးမှုလေးတွေပေါက်မယ်ပြီးတော့လို့ရှိရင်ပေါက်သွားမယ်ပြီးကောင်းသွားကြတယ်ဆိုတော့ဘယ်မှာပဲသူကတွေ့ရတာလဲဆိုတော့အဓိကအားဖြင့်ဆိုလို့ရှိရင်အာဖရိကတိုက်ဘာလို့ပြင်းတော့ဒီကွန်ဂိုတို့နိုင်ဂျီးရီးယားတို့ဒီလိုဟာမျိုးတွေမှာသူတို့ကစပြီးတော့တွေ့ရတာ
ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုမျိုးအဲ့ဒီမှာကူးစက်ခဲ့တာကိုတွေ့ရရလဲဆရာကြီ
းအဓိကသဘောကတော့ zoonotic body ဆိုတော့ဒီတရိတ်ဆန်မှာဖြစ်တဲ့ယောဂါကကျွန်တော်ဒီလူတွေကဒီတရိတ်ဆန်ကိုသွားပြီးတော့သွားထိလိုက်တယ်ဒါမှမဟုတ်လို့ရှိရင်တရိတ်ဆန်လူတွေကိုကိုက်လိုက်တယ်ဒါမှမဟုတ်လို့ရှိရင်ကုတ်လိုက်နေဟိုဒါမှမဟုတ်လို့ရှိရင်တရိတ်ဆန်ကဒီလိုကိုယ်ပေါ်မှာအဖူတွေပေါက်ပြီးတော့အဖူတွေကနေအရေးကြီးတွေထွက်နေတယ်အဲ့အရေးကြီးတွေကလူတွေရဲ့အသုံးဆောင်ပစ္စည်းတွေဖြစ်တဲ့အိယာတို့၊မွေရခင်တို့၊ဘောင်းအောင်စတို့ဒီလိုမျိုးပေါ်မှာလာပြီးတော့ထားပါတော့ဒီမြောက်ကလာပြီးတော့ဆော့တယ်ပဲဖြစ်ဖြစ်လာပြီးတော့အိတ်နေတာပဲဖြစ်ဖြစ်အဲ့ဒီဟာကိုကသွားပြန်ပြီးတော့ကိုယ်ပေါ်မှာပြန်ပြီးတော့သုံးလိုက်မိတဲ့အခါမျိုးမှာဖြစ်ဖြစ်ပေါ့နော်ဒါကိုကျွန်တော်တို့ခေါ်ရဲဆို contaminated fomites ဆိုသုံးတာပေါ့လေဆိုတော့အဲ့လိုဟာမျိုးတွေကမှာတစ်ဆင့်ကျွန်တော်တို့လူတွေကိုကူးလာတာပါအဲ့ဒီတော့ဒီယောဂါကိုကျွန်တော်တို့ကလုံငယ်တဲ့နှစ်ပေါင်းမြောက်များစွာတွေကတွေးခဲ့ပြင်မြင်လေးပတိဒေချာကြီးအရေးတကြီးတော့မကြောက်ဘူးပေါ့လေ။ဘာဖြစ်လို့လဲဆိုတော့လူကနေတစင်သူကူးခြင်းဆိုတာအရန်ကိုနေတယ်လို့သတ်မှတ်ထားတာပေါ့
။ဟုတ်ကဲ့ဆရာ။အစာပိုင်းအခုလိုဒီတိရိစ္ဆာန်ကကူးဆက်ပေးမယ်။နောက်ပိုင်းမှာလူလူချင်းကူးဆက်နိုင်တာမျိုးရော
။အချို့လူတွေကကျွန်တော်မေးတယ်ဒီကိုရိုနာဗိုင်းရပ်စ်ဖြစ်တုန်းကလေဒီလိုပဲပြောခဲ့ကြတယ်မဟုတ်ဘူးလား။ဟုတ်ပါတယ်။အဲ့ဒီဆက်ဆာခြင်းတုန်းကမာယွန်းစွာသော information တခုကဒီ wet market မှာရှိတဲ့ animal တွေကိုသွားစားတယ်လူတွေမှာပဲဖြစ်ပါတယ်ဆိုပြီးတော့ theory တစ်ခုကိုထုတ်ခဲ့တာမှန်ပါတယ်ဒါပေမဲ့အဲ့ဒီ theory မှားပါတယ်ဆိုတဲ့ဟာကိုလပိုင်းရက်ပိုင်းအတွင်းမှာဇက်တိုက်ဇက်တိုက်ကိစ္စရပြလာတာရှိပါတယ်ဒါပေမဲ့ဒီယောဂါကိုရိုနာနဲ့မတူတဲ့အပိုင်းကအခုမှဖြစ်တဲ့ယောဂါမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း 4-50 လောက်ထဲကသိနေတဲ့ယောဂါတစ်ခုပါနောက်တစ်ခုကလူကနေလူကူးခြင်းကအစပိုင်းမှာမရှိသလောက်တော့ရှားတယ်ဒါပေမဲ့လေအခုလက်ရှိ monkey pox ဖြစ်နေတဲ့လူပေါ့လက်မှာလီရှင်တွေလက်မှာအရေကြီးမှုတွေရှိတယ်အရေကြီးမှုတွေပေါက်တယ်အဲ့လူကိုသွားပြီးတော့ထိလိုက်နေရောကူးနိုင်လားဆိုတော့ဩဒါတော့ကူးနိုင်တာပေါ့လေဒါပေမဲ့သူဒီဓာတ်ရိုက်ထိသွေးမှုမရှိဘဲနဲ့တော့မကူးပါဘူးနောက်တစ်ခုကအကြောက်အဆုံဖြစ်တဲ့ကိုရိုနာနဲ့ကွာခြားတဲ့အချက်ကလေတွေကနေတစ်ဆင့်တော့လုံးဝမကူးပါဘူးကိုရိုနာကတော့ဒီ flu ပေါ့နော်ဒီယာဒီတုပ်ကွေးတော့လေတွေကနေတစ်ဆင့်ကူးတာဆိုတော့ဒါရီနဲ့တော့အရန်ကြီးကိုရှာပါလေဆိုတော့ဒီယောဂါကအသစ်ယောဂါပုတ်တဲ့အတွက်ကြောင့်ငကိုတွေကတော့ကျွန်တော်နားလည်ပြီးသားပါတကယ်လက်တွေ့ရတော့ကျွန်တော်တွေ့ခဲ့တာတော့အာဖရိကမှာသွားပြီးတော့လူတွေနဲ့ဒီတရိတ်ဆန်တွေနဲ့ထိတွေ့မှုတွေရှိတယ်ပြန်လာတယ်အဲ့ချိန်ကျတော့မှဒီယောဂါဒီလိုမျိုးလေးဖြစ်လာတဲ့ case တွေရှိတာပေါ့နော်ဆိုတော့ဒါကြောင့်မလို့ monkey pox ကအရင်တော့ဒီ central africa လိုပါမျိုးကွန်ဂိုတို့ nigeria တို့ဒီလိုနိုင်ငံတွေမသွားခဲ့ဘူးဆိုတော့မရှိသလောက်ရှားတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီနောက်ဆုံးအမေရိကပါဝင်ပေါ့နော်ဥရောပနိုင်ငံတချို့မှာစတွေ့လာတာအတွက်ရော
အခုလက်ရှိမှာ US မှာလည်း case တွေရှိပါတယ်ဒါပေမဲ့10ခန်းအထင်ပါတယ်အင်္ဂလန်မှာတော့တွေ့လိုက်တယ်ပေါ့လေဆိုတော့ဒါပေမဲ့လည်းအဲ့ဒီလူတွေကိုပြန်ပြီးတော့သူတို့စီစစ်လိုက်တဲ့အခါမှာတချို့သောလူတို့လူတိုင်းတော့မဟုတ်ပါဘူးဒီ US မှာရှိတဲ့ Massachusetts မှာဖြစ်တဲ့ case ကဆိုလို့ရှိရင်တော့သူကဒီ Africa မှာပြန်လာတယ်သူနည်းသူသွားပဲအင်္ဂလန်မှာဖြစ်တဲ့ case တွေမှာလည်းအာဖရိကကနေတဆင့်ပြန်လာတယ်ဆိုပြီးတော့ပြောတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဒါကြောင့်မို့ခြုံပြီးပြောရလို့ရှိရင်တော့ကြောက်စရာကောင်းတဲ့ယောဂါတစ်ခုတော့မဟုတ်ပါဘူးဒါပေမဲ့လည်းအခုလက်ရှိ case လေးတွေနည်းနည်းလေးများလာတယ်ပေါ့လေအ တူတင်အင်္ဂလန်မှာဆိုလို့ရှိရင်ဒီနိုင်ဂျီးရီးယားပြန်လာတဲ့လူသူ့နဲ့အတူတိုးတက်6 case တွေ့ရတယ်ပေါ့နော်အဲ့ဒီတစ်ပတ်အတွင်းမှာဆိုတော့ဒီလူကလည်းစစ်တစားလူမျိုးကူးသွားတယ်လို့သူကတော့သတ်မှတ်ချက်ပေးတယ်ပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်သူတို့ကနည်းနည်းတော့ concern ဖြစ်ပါတယ် US မှာကတော့နောက်ထပ်တွေ့ရှိသော case ကသူတို့ blood test ကိုထောက်လိုက်တဲ့အခါမှာဒီလိုမျိုး virus ပို blood ထဲမှာ exposure ရှိတယ်ဆိုတာတွေ့ပါတယ်သူတို့မှာ lesion တော့မရှိပါဘူးဆိုတော့ so far ကျွန်တော်တွေ့တဲ့လူတွေမှာတော့တယောက်မှတော့အသက်ဆုံးရှုံးမှုဆိုတာမရှိသေးပါဘူး။ဒါကြောင့်လည်းဆိုဒီယောဂါတွေကတော့သူတို့ကတုံးတာတော့ case fatality rate လို့တုံးတာပေါ့လေ။သူက400ခန့်လုံးနေ400ခန့်အောက်ပါဝင်ချက်တော့ရှိတယ်လို့တုံးတာပေါ့လေ။ small pox ဆိုလို့ခေါ်တဲ့ကြောက်ကြီးယောဂါကတော့30ခန့်လုံးလောက်အထိရှိတာပေါ့။ chicken pox ဆိုတဲ့ရေကြောက်လူယောဂါကတော့40-30ကြားတဲ့လောက်တော့ရှိတာပေါ့။ဒါကြောင့်မလို့ရေကြောက်ဆိုတာလေပမာဏနေမှာတော်တော်များများတွေ့ပူးနေကြတာပဲလေ။ကျွန်တော်လည်းတစ်ပူပါတယ်ငယ်ငယ်တုန်းကပေါ့နော်။ဒါပေမဲ့ဒီနိုင်ငံမှာတော့ရေကြောက်ဆိုတာတော်တော်လေးတော့ရှားတယ်ပေါ့ဆိုဒီနိုင်ငံမှာတော့ vaccine ရှိတဲ့အတွက်ကြောင့်
ဟုတ်ကဲ့ဆရာကြီးအဲ့တော့လက်ရှိအနေအထားမှာတော့ဒီဦးစက်မှုနှုန်းရောပြင်ထန်မှုအနေအထားကရောတိတိတသာစိုးရင်ရတဲ့အနေအထားမရှိသေးဘူးလို့တော့ရေပွေးကခြုံပြောလို့ရတာပေါ့ဆရာနော
်ဟုတ်ပါတယ်တကယ်လည်းမရှိသေးတဲ့အနေအထားရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ CDC ကတိတိတကြကိုသူတို့ပြောထားပါတယ်တိတိတသာကြီးကို guideline ထွက်လာတယ်ဒီမေလထဲမှာပဲပေါ့လေဒီတစ်ခေါက်ကတော့တော်တော်လေး up to date ဖြစ်တယ်လို့ပြောရမှာပေါ့နော်ဆိုတော့ဒီ monkey pox စီအရန်ကို very mild ပါယောဂလက္ခဏာမပြင်းမထန်တဲ့ယောဂမျိုးပါ self limiting သူဟာသူဘာဆေးမှမသုံးဘဲနဲ့ပျောက်တဲ့ယောဂပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ